ုလို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်နဲ့အရပ်သားအစိုးရလက်ထက်တပ်တန်းထက်ဝက်မှာနောက်ထပ်အရပ်သားသမ္မတတဦးကိုရွေးချယ်တင်မြှောက်လိုက်ပါပြီ။နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျက်တဲတွေ၊နိုင်ငံခြားရေးရာနဲ့နိုင်ငံရေးမူဝါဒတွေ၊အရပ်သက်စစ်ဖက်နဲ့ဆက်ဆံရေးနဲ့အစိုးရဝန်ကြီးဌာနတွေပေါ်ကင်တွယ်ဖြည့်ဆည်းမှုတွေမှာကောင်းသောပြောင်းလဲမှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒီကနေ့ပြည်တော်စုလွှတ်တော်မှာမဲအပြတ်တက်နဲ့ရွေးချယ်တင်မြှောက်လိုက်တဲ့သမရတိဥဝင်းမြင့်ပေါ်သုံးသက်ချက်အမြင်တော်သားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။မတ်လ21ရက်နေ့ကသမရယာလူကအနားယူသွားတဲ့သမရကြီးဦးထင်ကျော်ရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသမရတိဥဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်တော်စုလွှတ်တော်ကနေလွှတ်တော်ကိုယ်စားလှယ်ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမရတိအဖြစ်ရွေးချယ်တင်မြှောက်လိုက်ကြပြီဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာကျင်းပတဲ့သမရတိရွေးချယ်ဆန္ဒမဲပေးတဲ့ပွဲကိုတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံတော်သမရတိအနေနဲ့ NLD ဆိုရတဲ့ရင်ဆိုင်ရတဲ့အခက်အခဲတွေဝေဖန်မှုတွေနဲ့အစိုးရပုံရိပ်ချဆင်းနေမှုကိုပြန်လည်တိစောက်လို့တဲ့အနေနဲ့ရောနိုင်ငံသားရေးမူဝါဒဥပဒေပြုရေးပါဝင်တိုင်းပြည်ရဲ့လိုအပ်ချက်တွေကိုမူမတူဝါဒအပြောင်းလဲတွေနဲ့ကင်တွယ်ဖြည့်ဆည်းနိုင်ခြင်းရှိတယ်လို့သုံးသပ်သူကတော့ဝိုင်းရင်သတင်းသမားတဦးဖြစ်တဲ့တိုင်းရင်းသတင်းမီဒီယာရဲ့အတိုင်ပင်ခံအယ်ဒီတာဦးစင်လင်းဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းဒီကနေ့သမရရွေးပွဲမှာသူကိုယ်တိုင်လည်းပဲ observer အနေနဲ့ကြက်ပြီးလေ့လာတာလည်းတွေ့ရတယ်။အဲ့ဒါအပြင်ဦးဝင်းမြင့်ကိုလည်းပဲသူရုံးကြီးကြီးသူကိုယ်တိုင်ဒါတောင်းပေးတယ်လို့ယူဆရတယ်။ဦးဝင်းမြင့်ကတော့ပါလီမန်ထဲမှာလည်းပဲပါလီမန်အမတ်တွေကလည်းပဲသူ့ကိုလေးစားတာတွေ့ရပါတယ်။အဲ့တော့အရင်တုန်းကအစိုးရနဲ့ပါလီမန်နဲ့အခြေဆက်တွေလွတ်နေတာရှိတယ်။အဲ့ဒါကြောင့်မလို့အစိုးရဩဇာမထူထောင်နိုင်တာတွေရှိတယ်။အဲ့ဒီကကျတော့ဦးဝင်းမြင့်လိုပုံကိုမျိုးတက်လာရင်တော့ဒါအရင်တုန်းကတဲ့စာရင်ဘောင်အစားစုကြီးကလည်းပဲတော့ဦးဝင်းမြင့်ကိုသမရတယောက်အနေနဲ့သူ့လုပ်ပိုင်းကိုကံနိုင်ခွင့်လေးသူ့အနေနဲ့ပို့ပြီးတော့ပေးလိမ့်မယ်။ပို့ပြီးတော့နိမ့်နိမ့်နိုင်တဲ့နိုင်ငံပဲနဲ့လုပ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ဦးဝင်းမြင့်လဲလိုက်တာပါပဲဒီရော LRD အဖို့သောတော်ရယ်လူလူဒီနေ့တနာဝေဒန်ခံနေရတာဒီလူတွေကမှမကျေနပ်ဖြစ်နေတာတွေနော်ဒီအစိုးရရန်ရအတွင်းကသူတွေကြပ်နာတွေပေါ့နော်ဒါလူလူတွေကမှကြောကြဆိုပြီးဖြစ်နေတဲ့ကိစ္စတွေကိုတော့ပြန်ပြီးတော့ဆက်တင်နိုင်လိမ့်မယ်ညှက်တင်နိုင်လိမ့်မယ်လို့ယူဆပါတယ်။
တမရတဲ့ဦးဝင်းမြင့်ကိုအရသာအစိုးရတပ်တန်းထက်ဝက်မှပြောင်းလဲတာဝန်ပေးလိုက်တဲ့အပေါ်နိုင်ငံရဲ့ကောင်းသောအပြောင်းလဲအဖြစ်ကြိုးဆိုပြီးတော့နိုင်ငံတကာဆက်ဆံရေးမှာရောပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာပို့ပြီးတော့မှဆွမ်းဆွမ်းတမန်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာမြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်ရဲ့ဂုံနူဆောင်နာရကလည်းဖြစ်မြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်အသင်းရဲ့အတွေ့အမှုလည်းဖြစ်တဲ့ဦးကိုကိုလက်ကအခုလိုပြောပါရစေ
။ကျွန်တော်လည်းယူဝန်တာပါတယ်ဝန်ကံလည်းဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်တဲ့အနေအထားလို့လည်းပြောလို့ရပါတယ်။တမားရခင်တမားကြီးကလည်းတကယ်ကိုအလုပ်ကိုကျိုးစားနေသူ့ရဲ့သက်ဆန်းညာနဲ့သူလုပ်ခဲ့လို့တမားကြီးဦးဝင်းမြင့်ဖြစ်လာတဲ့အချိန်မှာတမားကြီးဦးဝင်းမြင့်ပို့ပြီးတော့အသက်အရွယ်အားရှင်နေငယ်ရတဲ့အတက်မှာပို့ပြီးတော့ပတ်သက်ပြီးတော့နိုင်ငံတကာနဲ့ဟောအဲ့ဒါပြည်တွင်းနိုင်ငံရေးကိစ္စတွေမှာဟောပေါ်ပြီးတော့ဆက်လက်တမဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့သမရတိအနေနဲ့အစိုးရဝန်ကြီးဌာနတွေစစ်ဖက်နဲ့ဆက်ဆံရေးအပါအဝင်ဥပဒေပြုရေးတွေမှာပို့ပြီးတော့မှကြက်ကြက်မက်မက်ကိုင်းကဲဖြည့်ရှင်းနိုင်မယ်လို့ယူဆသူကတော့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအထွေထွေအတွင်းမှုဥတုတာဖြစ်ပါတယ
်။ပို့ပြီးအားကောင်းလာမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့သူကဟိုဟာရှင်းပြတယောက်လည်းဖြစ်တယ်။ဥပဒေလွှတ်တော်ဥက္ကဋ္ဌလည်းလုပ်ကူတဲ့အတွက်ဟိုပြည်ပြတတ်တာအကင်ွယ်လိမ့်မယ်ပေါ့နော်။အရင်ကတည်းကစာရင်တော့သူဝန်ကြီးဌာနတွေကိုပို့ပြီးတော့အရင်ကဆက်ပို့ပြီးတော့တကယ်မမဆိုင်ဝင်နိုင်မယ်လို့ထင်တယ်ပေါ့နော်အထူးသဖြင့်ကျွန်တော်ထင်တယ်ဟိုလက်ပြီးလက်ယူပိတ်စာကြီးပေါ့နော်ဟိုပို့ပြီးတော့နိုင်နိုင်နင်းနင်းဆိုင်တွေ့မယ်လို့တော့ထင်တယ်ဗျာဒီညာကြီးပေါ်မှာလည်းဟိုတက်ရောက်မှုအတိုင်းအတာတစ်ခုရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ
အခုတက်လာတဲ့သမရတိတာဝန်ယူလိုက်တဲ့အချိန်ကစလို့နိုင်ငံမှာအပြောင်းအလဲတွေဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပြီးနိုင်ငံရဲ့အကောင့်ဘက်ကိုဥတီသွားမယ်လို့မျှော်လင့်ကြောင်းကချင်တိုင်းရင်းသားကောင်းဆောင်တူဖြစ်တဲ့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ်အဲ့
တော့အပြောင်းအလဲတွေလို့ကြာရှိတာလို့ပြောမှာအဲ့ဒီကျင်းနေတဲ့ပြည်ကြောင်းကြီးကိုတို့ပြောမှာအရှင်ဘုံနဲ့လုပ်လာနေအောင်သူကကြိုးစားလိမ့်မယ်လို့ယူဆတယ်ဒါကြောင့်မလို့တောက်တော့ပြောင်းနေဖြစ်တယ်လို့ဆိုတော့အဲ့လိုသိတတ်နေပါတယ်
သမရတိအဖြစ်ဥဝင်းမြင့်ဒုတိယသမရတိအချစ်ဦးမြင့်ဆွေဒုတိယသမရနှစ်အချစ်ဦးဟင်နရီဘန်ဒီယူရိုကိုဒီကနေ့ပြည်တော်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တာဖြစ်ပါရဲ့ရှင်
။လက်နက်နေတဲ့သမရယာလူညားကိုဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးကမဲခွဲဆုံးဖြတ်ခဲ့ပြီးမဲများဆုံးရတဲ့ဥဝင်းမြင့်ကိုမြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရအဖြစ်ရွေးကောက်တင်မြှောက်လိုက်တာဖြစ်ပါတယ်။ NLD ပါတီအတိုင်းဝိုင်းနဲ့နိုင်ငံရေးလေလာသုံးသပ်သူတွေကတော့သမရတိဟာလက်ရှိစိန်ခေါ်မှုတွေကိုဖြည့်ဆင်းပေးနိုင်တဲ့ထက်မြက်တဲ့သမရတဦးဖြစ်လာနိုင်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။နိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ကြားပေးထားပါရှင်
။ဒီနေ့မြေပြေမှာကျမရဲ့ပြောင်းစုသတော်စီဝေးမှာလက်နက်သွားရဲ့သမရယာတို့ကိုစာနာမဲပေးခဲ့ကြပြီးထောက်ခံမဲ403မဲရရှိထားရဲ့ဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ပါရဲ့။နိုင်ငံရေးတိုင်ဝန်ကတော့တမနာအသက်ဟာစင်ကာပူမှုတွေအထူးသဖြင့်တိုင်းနာအရေးအခက်အခဲလိုက်စားမှုတိုက်ချက်ရေးနိုင်ငံတကာဆက်ဆံရေးနဲ့ တရက်သက်စစ်သက်ဆက်ဆံရေးတွေမှာချောမှုရောင်ကန်ရွယ်နိုင်လိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒီနေ့သမရရွေးချယ်ပွဲကမေယာလက်တွေကိုကြည့်မယ်ဆိုရင်ပြည်သူ့ပြည်တော်ကတင်လွှဲတဲ့ဦးဝင်းကြီးကထောက်ခံမဲ403မဲရရှိပြီးစစ်တပ်ကတင်လွှဲတဲ့ဦးမြင့်ဆွေကထောက်ခံမဲ213မဲနဲ့ဒုတိယအများဆုံးရရှိထားကြအောင်အစိုးရတဲ့ရဲ့အရက်ဘတ်စစ်သက်ဆက်ဆံရေးထင်ကြောင်းမှုပေါ်မှာစိတ်ဝင်စားနေကြပါတယ်။အရက်ဘတ်စစ်သက်ဆက်ဆံရေးပေါ်ဆောင်နိုင်တဲ့ဖွဲ့စည်းတစ်ခုကိုအစိုးရအနေနဲ့ဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။ဥပမာအဖြစ်သမရတဲ့အနေနဲ့စဉ်းစားတဲ့ကတော့အရက်ဖက်စစ်ပဆက်ဆံရေးပုံမှန်ကောင်းမှုဖို့အတွက်ပေါ်ဆောင်မဲ့ကော်မတီမျိုးကိုအရက်ဖက်စစ်ပဆက်ဆံရေးဟိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့เนาะတာဝန်ထမ်းဆောင်ပြီးတော့အရေးအားယူသွားတဲ့ပြည်အလက်အမည်ရှိတဲ့ဒီမိုကရေစီအပြောင်းလဲကိုလိုလားတဲ့เนาะတတ်မတော်အရာရှိကြီးတွေနောက်ပညာရှင်တွေနဲ့ဖွဲ့စည်းပြီးတော့ဒါနဲ့တုံးနဲ့မထိထိရောက်ရောက်ဒီနိုင်ငံရှင်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
အနေဒီဆိုရရဲ့လက်ချံတက်တန်းသုံးခုမှာတိုင်းသားပါတီရဲ့နဲ့ဆက်ဆံရေးကိုပုံပြီးချက်တင်ဖို့လိုနေပြီးတိုင်းသားပါတီရဲ့အတန်းတိုင်းသားတွေရဲ့ခံစားချက်ကိုဒီထက်ပိုပြီးလေးနက်ထားဖို့လိုနေရလို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်။ဆက်တလို့ပေါ့လေဒီအစိုးရပြည်အနေနဲ့အဓိကဟိုရန်ဆိုင်ရမယ့်အချက်အသေးကတော့အစိုးရရဲ့မှာရောကျွန်တော်တို့အစိုးရရန်တရားတစ်ခုလုံးထဲမှာရောဒီဘုံချုပ်ကန်ကြီးမြင်မာနေတဲ့အနေအထားကိုအမြန်ဆုံးဘုံချုပ်ကန်မှုတွေရှော့ချလိုက်အောင်ဆက်ဆောင်နိုင်ဖို့ဟာစိန်ခေါ်မှုကြီးတစ်ချက်ဖြစ်လာနိုင်တယ်လို့မြင်တယ်
။အခရီးလိုက်စားမှုတက်ချက်ရေးကော်မရှင်ကို NLD ဆိုရလက်ထက်မှာပြန်လည်ဖွဲ့စည်းထားပြီးအခုချိန်ထိလည်းစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့ဥပဒေကောင်းဆောင်တဲ့အစိုးရအဖွဲ့မှာဖြည့်ဆင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတရားစွပ်တော်ရှိနေဦးရောဘတ်ဆန်ကပြောပါတယ
်။အခရီးလိုက်စားမှုတွေနဲ့ပတ်သက်လို့ရှိရင်လည်းအရင်ကတော့တိုင်းသားရင်းရောက်လိုက်ကြောက်သွားလိုက်တိုင်းသားရင်းရောက်လိုက်ကြောက်သွားလိုက်နေဖြစ်တယ်အခုသမရာကြီးလက်ထဲမှာတော့ဒါမျိုးကြီးဖြစ်တော့မှာမဟုတ်ပါဘူးရှိနေရောက်ရောက်တဲ့ရင်းဆောင်တယ်လို့ယုံကြည်ပါတယ်
တိုင်းပြည်ရဲ့ဒီမိုကရေစီကြောင်းထဲမှာအစိုးရတဲ့လေးလံထမ်းနိုင်တဲ့မူဝါဒတွေလမ်းစဉ်တွေပေါ်ပြန်သုံးသပ်ဖို့လိုနေပြီးစွမ်းဆောင်ရေးအားနည်းတဲ့ပြည်သူလူထုရဲ့ယုံကြည်မှုအားကိုးမှုကိုမရနိုင်တဲ့ဝန်ကြီးဌာနတွေကိုအများဆုံးအစားထိုးပြုပြင်ကြောင်းထဲနိုင်ဖို့လူနေကြောင်းကိုလည်းနိုင်ငံရေးအတိုင်းအဝန်ကသုံးသပ်ပါတယ်သမရဦးဝင်းမြင့်ရဲ့တန်သစ္စာကျေဆိုပွဲကိုတော့ဒီလ30ရက်မှာကျင်းပမယ်ပြည်အောင်စုဆက်တော်အစည်းအဝေးမှာပြုလုပ်သွားမှာဖြစ်ပါတယ်